COVID-19 ကာယကပိုးကူးစက်သူတယောက်မှမရှိစေရေးတရုတ်အစိုးရကလည်းချမှတ်လိုက်တဲ့မူဝါဒအရနေဆက်ထိန်းချုပ်မှုတွေကိုတိုးမြှင့်လှုပ်ဆောင်ခဲ့တဲ့နောက်ပိုင်းမှာနေဆက်ဂိတ်တွေမှာပိတ်မိနေတဲ့မြားပြားလာတဲ့ truck ကားတွေနဲ့ပတ်သက်ပြီးတော့အရေးပေါ်ကင်တွယ်ဖြည့်ရှင်းပေးဖို့တရုတ်နိုင်ငံဂွမ်စီဒေသအာနာဘန်တွေကိုဗီယက်နမ်ကုန်သွယ်ရေးဝန်ကြီးဌာနကနေတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။ဂွမ်စီပြည်နယ်ထဲမှာပြည်ပကဝန်လာသူတွေစီကနေကိုဗစ်ပိုးကူးစက်မှုရှိကြောင်းသတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာအဲ့ဒီနေဆက်မှာကွန်ထရက်ကားထောင်းတဲ့ချီတောင်းတင်နေတာကိုဗီယက်နမ်အစိုးရသတင်းမှာပုံလွင်နဲ့တကွဖော်ပြထားတာဖြစ်ပါတယ်။ဒါအပြင်ရောဂါမကူးစက်အောင်ကာကွယ်တဲ့အနေနဲ့တရုတ်ဘက်ကနေဆက်ဂိတ်တွေပိတ်တာတတိတင်ပို့ခွင့်ရပ်ဆိုင်တာလိုမျိုးဟာလူရတဲ့ပုံနေတယ်လို့ဗီယက်နမ်ကုန်သွယ်ရေးဝန်ကြီးဌာနကြေညာချက်ကိုကိုးကားပြီးဖော်ပြပါတယ်။ဒါဟာနိုင်ငံကုန်သွယ်ရေးအတွက်အနှုတ်လက္ခဏာဖြစ်စေတဲ့အပြင်နိုင်ငံပြည်သူတွေအတွက်ရောစီးပွားရေးပါဆုံးရှုံးမှုဖြစ်စေတယ်လို့ပြောပါတယ်။ကွန်စီပြည်နယ်ကုန်သွယ်ရေးတာဝန်ခံတွေကတော့အကောက်ခွန်လုပ်ငန်းအတွက်အချိန်ကိုပိုးပြီးတိုးပေးမှာဖြစ်တဲ့အပြင်တခြားအဆိုပြုချက်တွေကိုလည်းအထက်အာဏာပိုင်တွေစီတင်ပြပေးပါမယ်လို့ပြောပါတယ်။တရုတ်ဟာဗီယက်နမ်ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီးဟင်းသီးဟင်းရွက်နဲ့တည်တည်ဝလံတင်ပို့ရောင်းချရာအကြီးဆုံးဈေးကွက်တစ်ခုလည်းဖြစ်ပါတယ်။